2023ကမ္ဘာစီးပွားရေးအခြေအနေနဲ့အလားအလာအစီရင်ခံစာကိုထုတ်ပြန်လိုက်တဲ့အထက်မှာတော့ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုကအထူးနှေးကွေးမယ်ဆိုတဲ့ခန့်မှန်းချက်နဲ့အတူပဲအခုနှစ်အတွင်းစီးပွားရေးအခြေအနေမရေမရာမတေချာမှုတွေကိုကုလသမဂ္ဂရဲ့စီးပွားရေးပညာရှင်တွေကသုံးသပ်တင်ပြခဲ့ပါတယ်။ဂျနီဗာကနေလီဇာစလိုင်းပေးပို့တဲ့ဒီသတင်းလွှာကိုတော့မတ်တင်ဂီထိုက်ပြောပြမှာဖြစ်ပါတယ်ခင်ဗျာ။
ပြဿနာပေါင်းစုံချောင်းကမ္ဘာစီးပွားရေးအပေါ်မှာရိုက်ခတ်တရားမှုဖြစ်စီပါတယ်လက်တလောဆဲစုနှစ်တည်းအတွင်းကမ္ဘာစီးပွားရေးမှာဖွံ့ဖြိုးမှုအနှေးကွေးဆုံးအခြေအနေတစ်ခုကိုရောက်စေခဲ့တဲ့ပြင်းထန်တဲ့ပဋိပက္ခတွေအများအပြားကိုကုလသမဂ္ဂရဲ့အစီရင်ခံစာမှာဖော်ပြပါတယ်ကိုဗစ် -19 ကပ်ဖေးရောဂါယူကရိန်းကစစ်ပွဲငွေကြေးဖောင်းပွားမှုတိုးလာမှုနဲ့ရာသီဥတုရေးပေါ်အခြေအနေတွေအပြင်တခြားသောပြဿနာတွေကြောင့်စည်ရတဲ့နိုင်ငံတွေမှာရေရိုးဖွံ့ဖြိုးမှုအလားအလာတွေဆုပ်ယုပ်စေသလိုရေရှည်တည်တတ်တဲ့ဖွံ့ဖြိုးမှုတွေရုပ်ရော့သွားစေဖို့အထိချင်းချောင်နေတယ်လို့ဖော်ပြပါတယ်ကမ္ဘာထုတ်လုပ်မှုဖွံ့ဖြိုးမှုက2022ခုနှစ်အတွင်းခန့်မှန်းခြေ300ဂိုင်နှုန်းရှိခဲ့ရာကနေ2023ခုနှစ်အတွင်းတက်တသမာ900ဂိုင်နှုန်းကိုကျဆင်းမဲ့အကြောင်းအစီရင်ခံစာမှာခန့်မှန်းထားပါတယ်။ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးဆိုင်ရာဌာနကအကြီးအကဲစီးပွားရေးပညာရှင်အင်ဂိုဖီတလီကအခုလိုပြောပါတယ်။
The economic trajectory this year and next year
ငွေကြေးဖောင်းပွားမှုငွေရေးကြေးရေးနဲ့ဗန်နာရေးမှုဝါဒဆိုင်ရာတုံ့ပြန်ဆောင်ရွက်မှုအခင်းကျင်းတွေကဒီနှစ်နဲ့လာမယ့်နှစ်စီးပွားရေးလမ်းကြောင်းရဲ့သိသာထင်ရှားရဲ့မောင်းနှင်အားဖြစ်ပါလိမ့်မယ်။သတင်းကောင်းကတော့စွမ်းအင်စားနပ်ရိက္ခာနဲ့ဓာတ်မြေဩဇာဈေးနှုန်းတွေကပြီးခဲ့တဲ့နှစ်လယ်ပိုင်းအမြင့်ဆုံးဈေးနှုန်းကနေတိတိတသာဈေးကျလာနေတာဖြစ်ပါတယ်။ဒါပေမဲ့စားနပ်ရိက္ခာလုံခြုံမှုကတော့အာမစင်ခေါ်ချက်တစ်ခုအဖြစ်ကမ္ဘာတဝန်းဆက်ပြီးကြုံနေရပါတယ်။စာနယ်ရိက္ခာမလုံခြုံမှုနဲ့ကြုံတွေ့ရတဲ့လူကြီးက2019နောက်ပိုင်းနှစ်ဆကျော်ဖြစ်လာပါတယ
်။အမေရိကန်ဥရောပသမ္မတနဲ့တခြားသောဖွံ့ဖြိုးပြီးနိုင်ငံတွေမှာပြီးခဲ့တဲ့နှစ်အတွင်းစီးပွားရေးဖွံ့ဖြိုးမှုအားနည်းခဲ့တာကြောင့်ကြံကဘာရဲ့စီးပွားရေးအပေါ်မှာလည်းစူးစူးရွရွထိခိုက်စေတယ်လို့အစီရင်ခံစာကဖော်ပြပါတယ်။ဖွံ့ဖြိုးဆဲဒေသအများစုမှာတော့ဒီနှစ်အတွင်းဖွံ့ဖြိုးမှုကျတာနဲ့ချုပ်ရနိုင်ကြောင်းဖစ်ထားလီကပြောပါတယ်။တရုတ်မှာတိတိတသာပြန်လဲအကောက်လာမှုကြောင့်အရှိအရှာဒေတာကတော့အဓိကချွင်းချက်ပါလို့လည်းသူကပြောပါတယ
် Let me also point out that our
Africa အတွက်ဖွံ့ဖြိုးမှုခန့်မှန်းချက်ကတော့အလေအလတ်ရှိပါတယ်ဒါပေမဲ့လူဦးရေဖွံ့ဖြိုးမှုတိတ်ပြီးများလာတဲ့အချက်နဲ့ကြည့်မယ်ဆိုရင်တော့ဖွံ့ဖြိုးမှု400ခန့်နှုန်းဆိုတာကတော့ဒေတာရဲ့အကြီးအကျယ်ဖွံ့ဖြိုးမှုစင်ကုန်ချက်တွေကိုဖြည့်ရှင်းဖို့မလုံလောက်ပါဘူး
အစိုးရရဲ့အနေနဲ့စီးပွားရေးနှေးကွေးမှုကနေလွတ်ကင်းရေးဗန္ဓာရေးအရာချိုးချံချွေတာတာတွေကိုရှောင်ညဖို့လဲအစီရင်ခံစာကတိုက်တွန်းပါတယ်။ဒီလိုချိုးချံချွေတာမှုတွေဟာဆိုရင်ဖွံ့ဖြိုးမှုတန့်သွားစေမှာဖြစ်တယ်လို့အခုအညီအလိုအဆုံးသူတွေကိုအလွန်ကျွံထိခိုက်တက်ရောက်စေမှာဖြစ်ပြီးကြားမှာဒန်းတူညီမျှမှုတိုးတက်မှုရော့ပါဖွံ့ဖြိုးရေးအလားအလာတွေကိုလည်းဟန့်အတားဖြစ်မယ်လို့အစီရင်ခံစာကဖော်ပြပါတယ်။ပညာရေးချမ်းမာရေးဤပညာသစ်တွေနဲ့ရာသီဥတုပြောင်းလဲမှုရောပါတက်တာစီရေးတင်းလျော်အောင်စီစဉ်မှုတွေမှာမဟာဗျူဟာမြောက်ရင်းနှီးမြှုပ်နှံမှုတွေဟာလူမှုရေးနဲ့စီးပွားရေးပြန်လည်ကောင်းမွန်လာရေးအတွက်အထောက်အကူကောင်းဖြစ်နိုင်တယ်လို့လဲကုလသမဂ္ဂအစီရင်ခံစာကဖော်ပြထားပါတယ်ရှင်